ဆိုရင်ကြာရင်းနဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့အချက်အလက်ကိုတုံ့ပြန်တဲ့အနေနဲ့လာမယ့်3ရက်အတွင်းဒေါ်လာတန် 288.3 တန်းကျော်ကိုပေးအပ်သွားမယ့်အစီအစဉ်အပါအဝင်မဟာဗျူဟာနောက်ဆက်တွဲညီညာချက်တရက်ကိုကနေဒါဆွေရကထုတ်ပြန်လိုက်ပါတယ်။မနေ့ကဆက်ရောက်တဲ့ကမ္ဘာဒုက္ခတဲ့ညနေမှာကနေဒါနိုင်ငံသားရေးဝန်ကြီးမလင်းဂျိုလီနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးဟာချစ်စာချန်တို့ကဒီအစီအစဉ်ကိုကျင်းပခဲ့ကြတာပါ။ရိုဟင်ဂျာဒုက္ခတဲ့အရေးနဲ့2022ခုနှစ်ဖေဖော်ဝါရီလဆက်အနာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးနဲ့လူသားချင်းစာနာထားထားမှုအကျတဲ့တွေနဲ့ပတ်သက်လို့အများဆုံးထိခိုက်ခံစားရတဲ့သူတွေကိုအဓိကကူညီပေးမှာဖြစ်တယ်လို့ပြောပါတယ်။မြန်မာအကျတဲ့တွေကိုကူညီဖြည့်ဆည်းတဲ့နေရာမှာရှေ့တာအရှာနိုင်ငံများအဖွဲ့အာဆီယံကုလသမဂ္ဂနဲ့တခြားနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေနဲ့အတူလက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့ပဲဒီလိုမျိုးအအောင်မြင်ဆောင်ရွက်နိုင်ဖို့အတွက်ကိုလည်းကနေဒါအထူးတက်သမတ်တူကိုခတ်အပ်သွားမယ်အကြောင်းကနေဒါနိုင်ငံသားရေးဝန်ကြီးမာလင်းဂျူလီကမနေ့ကကြေညာလာပါအခုအစီအစဉ်တက်ကနေတစ်ဆင့်ဖွံ့ဖြိုးရေးငြိမ်းချမ်းရေးနဲ့လူကြိုးရေးဆိုင်ရာစီမံချက်တဲ့16ခုအတွက်ရန်ပုံငွေရရှိတာဖြစ်တယ်လို့လည်းဝန်ကြီးတွေကပြောပါတယ်အင်းဒီချင်းဘင်္ဂါလီနိုင်ငံမှာခိုလုံနေကြတဲ့ဝင်ကြဒုက္ခသည်တွေအပါအဝင်မြန်မာနိုင်ငံအတွင်းကဒုက္ခသည်တွေနဲ့တခြားထိခိုက်ခံစားရသူတွေရဲ့လက်တလောအရေးပေါ်အချက်တွေကိုတုံ့ပြန်နေကြရမှာကာလတို့အတွက်တာမကဘဲနဲ့ကာလလက်နဲ့ကာလရှည်လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့အတွက်ပါအခုအစီအစဉ်ကပံ့ပိုးကူညီမှာဖြစ်တယ်လို့တတိယဆွေးနွေးချက်မှာဖော်ပြထားပါတယ်ရှင်